ပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာတော့စစ်ပြေးဒုက္ခတွေက1,900 ကျော်ရှိပါတယ်။အဲ့ဒီထဲကထပ်ဝက်လောက်က18နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကမေးမြန်းထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကပြောပြပေးမှာပါရှင်
။အခုလဒီဇင်ဘာ9ရက်ကနေ13ရက်အထိတပတ်ကြာဖြစ်ပွားခဲ့တဲ့တောင်းလက်နက်ကိုင်အဖွဲ့ TNLA နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ကြေးရွာ5ခုကဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီတဲက1386ယောက်ဟာနန်းဆန်မြို့နယ်ဇယန်းကြီးကျောင်းမှာခိုလုံနေရပြီးမန်လုံဖုံးကြီးကျောင်းနဲ့မန်းဖက်ရွာနှစ်ခုပေါင်းမှာတော့လူဦးရေ450နီးပါးခိုလုံနေရပါတယ်။စစ်ရှောင်ထောက်ဝက်လောက်ကတပ်ငယ်ပိုင်းနေနဲ့ကလေးတွေဖြစ်တယ်လို့ဇယန်းကြီးကျောင်းကဆရာတော်ဦးပညောဘာသာကပြောပါတယ်
။ဆောင်းတွေဆိုတဲ့အခါကျတော့အချို့ကြတော့ဘာမှမရှိမလားအားဟုဆိုတော့လေကလေးတွေလည်းများတယ်လူကြီးလက်ရှိရဦးတွေလည်းများတဲ့ခါကျတော့အဝတ်ထည်တွေတော့သူတို့လိုအပ်နေကြတယ်ကလေး session နဲ့680ရှိတယ်လူရေသားများတဲ့ခါကျတော့ရေအခက်ခဲရှိလာတော့ပေါ့နော်တန်ရှင်းရေတကူရေတကာရတဲ့တန်ရှင်းရေကျောင်းမှာရှိတဲ့ရေကြတော့စားဖို့ချက်ပြုတ်ဖို့တုံးဖို့ရေအိနာအိနာရေရဲ့မျက်နှာတိဖို့ရေရဲ့ဒီလောက်ပဲထားပေးတာကျွန်내ချိုးရေတို့ဘာလို့ကြတော့သူတို့ကိုနှိမ့်ချရတယ်ယူရီအင်းဒီမှာတော့ချူခဲ့တယ်တချို့ဆိုလည်းချောင်းမှာတော့ချူကြတော့ပေါ့အဲ့ဒါတန်းရှိရဲ့အတွက်ပေါ့နော
်စားရေးတောက်ရေးကတော့အဝေးကလာလူထားတဲ့ပစ္စည်းတွေနဲ့တပတ်လောက်လုံလောက်နိုင်တယ်လို့ဆရာတော်ကပြောပါတယ်လောလောဆယ်မှာတော့အစားအသောက်တွေကူညီပေးသူတွေရှိပေမဲ့လည်းကလေးငယ်တွေအတွက်နုံးမုံအာဟာရမုံနဲ့အဝေးအစားတွေအတွက်တော့လိုအပ်နေတဲ့အကြောင်းတောင်းအမျိုးသမီးအဖွဲ့ TWO ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ
်။ဟုတ်နေရေးစင်တော့ဒီရက်နေနေလောက်စင်တော့စင်ပြေဆိုပေမဲ့လည်းရေရှိအတွက်ကတော့အခက်အခဲရှိနေတယ်။ဒီလိုလိုစေကပြန်တော့ဖို့ကလည်းမပေချာသေးဘူးဖြစ်လို့ဆိုတော့တိုက်ပွဲရပြင်းထန်တဲ့ area ဖြစ်တဲ့အကြောင်းမလို့ဒီနေမြေချင်းမှုပုံစံမျိုးတွေဖြင့် mindset ဒီအချိန်ရှိမှလည်းဆိုရင်ရတဲ့အကြောင်းမလို့အမျိုးခက်ခဲရေရှိအတွက်တော့ခက်ခဲစင်ခုံမှုတော့ရှိနေ
။မြန်မာစစ်တပ်ကပြီးခဲ့တဲ့ရက်ပိုင်းထဲမှာရဟင်းငါးစီအသုံးပြုခဲ့ပြီးတပ်သားပို့ဆောင်တာဝေဟင်ကနေပြစ်ခတ်တာတွေလှုပ်ဆောင်ခဲ့တဲ့အတွက်အရက်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့တောင်းအရက်ဖက်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။နေ90နီးပါးထိခိုက်ခဲ့ရပြီးတချို့အိမ်တွေကတော့အလုံးနီးပါးမီးလောင်ပြာကျသွားခဲ့တာပါ။ကျေးရွာတွေထဲမှာလည်းမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်စစ်ရှောင်တွေအလုံးနေရပြန်ဖို့မဖြစ်နိုင်သေးပါဘူး။ဆရာတော်ဦးပညောဘာသာကအခုလိုပြောပါတယ်
မြေမြုပ်မိုင်းကိစ္စတွေရပြီးတော့မခွဲတဲ့လက်နက်ဘုံတွေရရှိမှာဆိုလို့လေအဲ့ဒါတွေမရှင်းနေသေးတော့အဲဒီစစ်ဆောင်တွေကိုပြန်မလွတ်ရေးတူးလေအဲ့ဒါတွေအဲ့ဒီအရာတွေအကုန်လုံးရှင်းပြီးခါမှပြေးကြပြီးမြေပြင်တည်းပြေးကြပြီးခါမှဦးဇေလို့ပြန်မလွတ်ပြေးမှာပါလောလောဆယ်တို့တဲ့အမြင်ရရှိသေးတော့
human ကုန်းတာမန်လုံးတာလက်ဒီကျေးရွာတွေကိုမြန်မာစစ်တပ်ဘက်ကအင်အား130ကျော်နဲ့ရုတ်ချီးဝင်ရောက်တိုက်ခိုက်ခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်နှစ်ဖက်တပ်တွေထဲမှာတေဆုံးမှုတွေလည်းရှိတယ်လို့ပြောပါတယ်ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာလည်းမြန်မာစစ်တပ်ကလေရင်နဲ့ဘုံးလာကျဲခဲ့တယ်လို့ဒေသခံတချို့ကပြောပေမဲ့ဒါကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ